နဲ့အခြေဆိုင်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေပူးပေါင်းပြီးတောင်ပိုင်းညီနောင်တပ်ပေါင်းစု Southern Brother Army SBA စစ်ကြောင်းကိုဖွဲ့စည်းခဲ့တာပါဒီထဲမှာတော့တနင်္သာရီတိုင်းအတွင်းစစ်ကောင်စီတပ်တွေကိုအတူလက်တွဲတိုက်နေတဲ့စစ်ကြောင်း၃ခုပါဝင်တယ်ဆိုပြီး Southern Brother Army SBA စစ်ကြောင်းကပြောရေးဆိုခွင့်ရှိသူကိုဆိုင်ကြီးကအခုလိုပြောပါတယ်
လုံးဝလာ25ရက်နေ့ကဒီအဖွဲ့ကိုကျွန်တော်စပြီးတော့ဖွဲ့လိုက်တော့ဖွဲ့ရဲ့အထဲမှာကတော့ကျွန်တော်ဒီ KTLA ကိုသူလေးအမီဒီ Peace Media တိုက်ရင်တက်ခွဲတော့နေပြီးတော့ကျွန်တော်တို့ခွတောင်းတမန်အထူးစစ်ကြောင်းပြီးတော့ PLA People Liberation Army တနင်္လာစစ်တေတာအဲဒီ၃ဖွဲ့ပေါင်းပြီးတော့ကျွန်တော်တို့တောင်ပိုင်းညီနောင်များစစ်ကြောင်းကျွန်တော်ဖွဲ့စည်းလိုက်တာဖြစ်ပါတယ
်ဖွဲ့စည်းရတဲ့ရည်ရွယ်ချက်နဲ့ပတ်သက်ပြီးတော့လေကိုဆိုင်ကြီးကအခုလိုပြောပြပါတယ
်ဖွဲ့စည်းရခြင်းရဲ့အဓိကရည်ရွယ်ချက်ကတော့ကျွန်တော်တို့ဟိုပြန့်ကျဲနေတော်လာရေးအားကြီးတွေကိုကျွန်တော်တို့စုစည်းရဖြစ်အောင်စုစည်းဖို့ရည်ပြီးတော့ယုံကြည်မှုပုံမူခိုင်မာဖို့ရည်နောက်တစ်ခုကကျွန်တော်တို့ Federal Democracy နိုင်ငံစစ်တစ်ခုကိုပေါ်ပေါက်လာရေးအတွက်ကိုကျွန်တော်တို့အကောင့်တွေပေါ်မှာအားသာလာဖို့ရည်အားရည်ရွယ်ချက်တွေနဲ့ကျွန်တော်ဒီဖွဲ့ကိုဖွဲ့လိုက်တာပါခင်ဗျာ
တနင်္လာရီတိုင်းတွင်းမှာသူတို့စိုးမိုးထိန်းချုပ်ထားတဲ့နေမြေတွေရှိတဲ့အကြောင်းကိုလည်းဆက်ပြောပြပါတယ်
။ဒီစစ်ကြောင်းမဆွဲခင်ကိုလူရဲအမိအုပ်ချုပ်ရတဲ့နေမြေထဲမှာကတော့ကျွန်တော်တို့နေဆက်ကုန်တွေလမ်းတစ်ခုရှိတဲ့ထုံခါမောင်းတောင်လမ်းပိုင်းပေါ့။အဲဒီလမ်းပိုင်းကတော့ကျွန်တော်တို့အရင်မနစ်ညီကလေးကစပြီးတော့ကျွန်တော်ထိန်းချုပ်ထားတဲ့နေမြေတွေပေါ့။
တောင်ပိုင်းညီနောင်တပ်ပေါင်းစုအနေနဲ့ဆရာနာရှင်ကိုတွန်းလှန်တဲ့ဒေသရင်းကမဟာမိတ်အဖွဲ့အစည်းတွေနဲ့လက်တွဲသွားမှာဖြစ်တယ်လို့လည်းတောင်ပိုင်းတပ်ပေါင်းစုကပြောဆိုသွားပါတယ်ရှင်။